ကျင်းပြည်နယ်ဖအံမြို့တောင်ကလေးအကျဉ်းထောင်မှာဧပြီလ၂၉ရက်ဗုဒ္ဓဟူးနေ့ညနေပိုင်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေကိုနိုင်ထက်စီနယ်လောက်ခံရတာကိုမကြေညက်ရာကဆန္ဒပြပြီးထောင်စုပုံမှုဖြစ်ခဲ့တာပါ။ဒီနေ့မနက်ပိုင်းမှာတော့ထောင်ထဲပြန်လည်ငြိမ်သက်သွားတဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ ဖန်မျိုးကတောင်ကလေးအချင်းထောင်မှာဗုဒ္ဓဘုရားညနေကဆန္ဒပြစုပမှုဖြစ်ခဲ့ရပါနိုင်ငံရေးအချင်းသားတွေကိုတခြားရာစုဝင်အချင်းသားတွေကရိုင်းနှံရကနေစုပဆန္ဒပြမှုဖြစ်ခဲ့တာလို့ထောင်နဲ့နီးစပ်တဲ့နိုင်ငံရေးအချင်းသားဟောင်းတို့က VOA ကိုပြောပါတယ်
တစောင်းတစောင်းအကျဉ်းသားတွေကူးတယ်ကူးတဲ့ဟာကိုကျွန်တော်တို့တခြားအမှုနဲ့ဒီကြနေတဲ့အကျဉ်းသားတွေကနေပြီးတော့ရိုက်တယ်လို့တော့သိရပါရိုက်တယ်ပေါ့လေရိုက်တာကိုကန်တယ်ပေါ့အဲ့လိုမျိုးတော့သိရကန်တာကိုမကျင်နဲ့လို့ပေါ့နော်ဆန္ဒပြကြတယ်ပေါ့
အကျဉ်းသားချင်းချင်းနိုင်ထက်စီးနင်းလုပ်မှုကိုဖြေရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးနိုင်ငံရေးတည်သင့်တွေနဲ့တန်ပြိုင်အဟစ်ဆန္ဒပြခဲ့တာပါရာဇဝတ်မှုမူရည်စေဝါမှုတခြားအမှုတွေနဲ့အကျဉ်းချနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြခဏဆူသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနင်းလုပ်တာတွေရှိတယ်လို့တောင်ကလေးအကျဉ်းထောင်ကနေမကြခင်ကမှပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေချိန်ထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးအခြေအနေထိန်းခဲ့ပါတယ
်ဒီတိုင်းပဲပြီးသွားတယ်ပြောတယ်ဟိုပါလေဒီတော့ဆရာဟိုဟာသူတို့ဟိုအထက်ကတော့ခါတိုင်းကဒီလိုပေါ့ကွာကိုတို့ရှိတော့လဲဟိုအသက်ချင်းလေးဟောဆို5အဲ့ဒါအရင်ကတော့သူစောင့်နေပြီးတော့ဒီလာပြီးတော့ရှိတဲ့လူတွေကြောက်လာပြီးနှိနိုင်ရပြီးသွားတယ်ပြော
တယ်ဒါပေမဲ့ဘလို့ညီနိုင်ဖြစ်ရှင်းခဲ့တယ်ဆိုရဲအသေးစိတ်ကိုတော့အခုချိန်ကြီးသေးသေးချာမသိရသေးပါဘူးမြန်မာနိုင်ငံအကျဉ်းဦးစီးဌာနကတာဝန်ရှိသူတူကတော့ဖမ်းမြို့တောင်ကလေးအကျဉ်းထောင်မှာထောင်စုပူမှုဖြစ်ခဲ့တာမရှိဘူးလို့ညင်ပါတယ်
မရှိပါဘူးခင်ဗျာဆန္ဒပြတာမရှိပါဘူးသူတို့တတ်မှတ်တဲ့လုံလုံရေးအုပ်ချုပ်ရေးအချိန်တိုင်းနဲ့ကိစ္စဆောင်ရွက်တာပဲရှိပါတယ်ခင်ဗျာနော်ဟိုဆန္ဒပြတာတို့စုပူတာတို့ဟိုအချင်းဌာနကိုတာဝန်ရှိပြီးတဲ့ဝင်ပြီးတော့ဖြည့်ရှင်းပြရပါတော့မရှိပါဘူးခင်ဗျာနော
်ဆရာနာတိမ်ပြီးနောက်ပိုင်းစန့်ကျင်သူဆန္ဒပြသူထောင်တဲ့ချီမြန်မာနိုင်ငံတော်ကအကျဉ်းထောင်တွေမှာဖမ်းဆီးချုံနောက်ခံထားရပါတယ်ရန်ကုန်အင်းစိန်ထောင်မန္တလေးအိုးဘိုထောင်အပါအဝင်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေပေါ်ဖိနှိပ်မှုကိုမကျင်နဲ့လို့ဆန္ဒပြမှုတွေရှိခဲ့ပါတယ်ဧပြီလ3ရက်နေ့ကပဲမုံရွာအကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေဆန္ဒပြတာကိုပြစ်ခတ်လို့စစ်တပ်ကပြစ်ခတ်ဖြိုခွဲမှုအတွင်တဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့ပါတယ်အကျဉ်းထောင်တွေကဆန္ဒပြမှုမှာပါဝင်တဲ့အကျဉ်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာစေကူတာကိုမပေးဘဲတိုက်ပိတ်တာတွေလည်းလုပ်တယ်လို့ရှင့်နေရင်အရက်ဖတ်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်ရှင်